မြန်မာစစ်တပ်အနေနဲ့ကိုကန့်လက်နက်ကိုင်တပ်ဖွဲ့ကိုနိုင်ငံရခြားကကျူးကျော်စစ်တပ်ဗိုလ်မျိုးထားပြီးတော့အပြင်းထန်ထိုးစစ်ဆင်နေတာကြောင့်ဒီလုပ်ရမျိုးကိုရပ်ပြီးတော့ပြည်ထောင်တာတွေကိုတွစ်ဆုံဆွေးနွေးအဖြေရှာတဲ့နယ်လို့ MNDAA ကိုကန့်တပ်ဖွဲ့ဘက်ကနေပြောဆိုလိုက်ပါတယ်။ကိုကန့်လူမျိုးတွေဟာဖွဲ့စည်းပုံအရမြန်မာလူမျိုးတိုင်းရင်းသားထဲမှာပါဝင်တယ်လို့ကိုကန့်တပ်ဖက်ကရည်ညွှန်းပြောခဲ့တာပါ။လက်ရှိအဖြစ်တော့ကိုကန့်ဒေသမှာနှစ်ဖက်တိုက်ပွဲတွေပြင်းထန်နေပြီးတော့ထိခိုက်ကြဆုံးမှုတွေလည်းရှိတယ်လို့သိရပါတယ်။စုံစမ်းမေးမြန်းထားတဲ့ကိုဝင်းမင်းကပြောပြပေးပါလိမ့်မယ်ခင်ဗျာ။
ဖေဖော်ဝါရီလဇန်ကတည်းကစဖြစ်ခဲ့တဲ့ကိုကန့်တက်တဲ့မြန်မာအစိုးရတပ်တွေကြားတိုက်ခိုက်မှုတွေဟာဆက်ပြင်းထန်နေတယ်လို့ကိုကန့်တက်ပြောခွင့်ရဦးမြတ်ထွန်းလင်းကထုတ်ပြောလိုက်ပါတယ
်။မနေ့ကတော့တော်ပြင်းထန်ပါတယ်။မနေ့9နာရီကနေစပါခင်ဗျ။ညတကောင်ကြီးတိတ်ထိုးနေတော့မယ်။ဒီကောင်လက်နဲ့ကြီးနဲ့ပစ်တယ်။အဲ့လိုပဲညတကောင်ကြီးနောက်ပိုင်းကျတော့လက်နဲ့ကြီးနဲ့တညလုံးပစ်နေတယ်။ခုတက်ကြည့်ပါမယ်။လက်နဲ့ကြီးနဲ့ဆက်ပစ်နေပါတယ်။ကြီးတက်လည်းကူပါတယ်ခင်ဗျ။အဲ့ခုတ်ထန်ပါမယ်။မရဘူးဆိုရင်တော့ပြန်စုပ်တယ်ပြီးတော့လက်နဲ့ကြီးနဲ့ပြန်ပစ်ကြီးတက်ပြန်ထိုးအဲ့လိုပဲလုပ်နေပါတယ
် MNDAA လို့တူောက်ခေါ်တဲ့ကိုကန့်မျိုးသားများဒီမိုကရက်တစ်မဟာမိတ်တပ်မတော်အနေနဲ့ခုဒေသကိုပြန်လာပြီးခုခံစစ်ဆင်နွှဲနေကြတာဖြစ်တယ်မြန်မာဘက်ကအင်အားတထောင်ခန့်နဲ့ထိုးစစ်ဆင်နေတာဖြစ်တယ်လို့ဦးမြတ်ထွန်းလင်းကဆက်ပြောခဲ့ပါတယ်မနေ့ကစပြင်းထန်လာတဲ့တိုက်ပွဲတွေကြောင့်အခုချိန်ထိသိရသမျှမြန်မာဘက်ကအကြအဆုံများနေတယ်လို့ဦးမြတ်ထွန်းလင်းကဆက်ထောက်ပြပါတယ
်ညတကောင်စီလာတော့ရေတွက်ကတော့ကြတာနဲ့ဒီတန်ရတာနဲ့ပေါင်းလိုက်ရင်150လောက်ဖြစ်မယ်။ကျတာက90-80ကျားဖြစ်မယ်။တန်ရတာလည်း90-80နဲ့ကျားဖြစ်မယ်။ဒီမျိုးလုံးပေါင်းလိုက်ရင်တော့တစ်ခုလုံးပေါင်းလိုက်ရင်တော့150-160လောက်ရှိမယ်ခင
်ဗျ။ဒါပေမဲ့ဒီထိခိုက်ကြဆုံးမှုစီးရင်ကိုတော့တည်တဲ့အတီးပြုလို့တော့မရသေးပါဘူး။မြန်မာဘက်ကတော့ဒီကိုကန့်ဒေတာမှဖြစ်တဲ့တိုက်ပွဲတွေလည်းကကုန်ချမ်းမြို့ပတ်မှာ3ဦးကျပြီး4ဦးတန်ရရခဲ့တယ်လို့တနင်္လာနေ့ကထုတ်ပြောခဲ့ပါတယ်။ဘာကြောင့်အခုလိုမြန်မာဘက်ကအကြဆုံးများလာရပါသလဲလို့မေးရမှာတော့ကိုကန့်ပြောခွင့်ရဦးမြတ်ထွန်းလင်းကထိုးစစ်နဲ့ခံစစ်ကွာလို့ဖြစ်တယ်လို့ဆိုပါတယ်
အဓိကကျတော့ခံစစ်တိုက်နေတာဆက်စစ်ပါခင်ဗျတို့ကလာထိုးတော့အဲ့ဒါတော့စစ်ရဲ့ထုံးစံနဲ့အဲ့လိုဖြစ်ပါလိမ့်ခင်ဗျထိုးစစ်ဇင်းနဲ့ဖက်ရတော့ပို့ပြီးတော့အဆုံးရှုံးမှုပိုများပါတယ
်အဲ့တော့မြမဆွေရအနေနဲ့အခြားတိုင်းဒေသလက်နက်ကင်တွေနဲ့အပြစ်ခက်ရဲ့စေရင်ဆွေးနွေးနေချိန်မှာဘာကြောင့်ကိုကန့်တက်တွေကိုအခုလိုထိုးစစ်ပြင်းပြင်းထန်ထန်ဆင်နွှဲရတယ်လို့ထင်လဲလို့မေးရမှာတော့ဦးမြတ်ထွန်းလင်းကတိပစစ်လို့ယူဆပြီးတိုက်နေတာလို့ဆိုပါတယ
်ကျွန်တော်လည်းနားမလည်နိုင်တော့ဘူးခင်ဗျကျွန်တော်တို့ဒီလိုတိုက်တာကတကယ့်ကိုပြပကြီးကျော်စစ်လို့ပုံစံမျိုးနဲ့တိုက်နေပါခင်ဗျ။လက်နဲ့ကြီးရောလေရင်ရောပုံကျဲလေရင်တော့ထုတ်တုံးလာတာတွေ့ရပါ။တန်ကြက်ကကားရောတင့်ကားရောအလုံးထုတ်ထားတယ်ဗျ။အဲ့ဒါကြောင့်ကျွန်တော်လည်းပြောခဲ့တယ်။အမှန်ကျွန်တော်ကအဲ့ဒီသူတို့ပြောတဲ့ပုံစံကိုကျွန်တော်ကတော့လက်မခံနိုင်ပါဘူးခင်ဗျ။ဘာကြောင့်လဲဆိုတော့ကျွန်တော်ကိုကန့်တိုင်းနာဆိုတာကဒီမြန်မာနိုင်ငံပြည်တော်စုကြီးထဲကတိုင်းနာတမျိုးဖြစ်ပါတယ်။နေမီနေထားရလဲကိုကန့်ဒေတာဟာလည်းမြန်မာနိုင်ငံရဲ့တစိ့တစ်ပိုင်းဒေတာဆိုတာကျွန်တော်လူတိုင်းလက်ခံပါခင်ဗျ
တိုက်ပွဲစဖြစ်စင်မှာတော့ကိုကန့်ဘက်ကမထင်မပဲလောက်ကင်ဒေတာကိုပြန်တိုက်လာလို့မြန်မာဘက်ကစပြီးပြန်တိုက်ခဲ့တယ်လို့မြန်မာအစိုးရဘက်ကပြောတာနဲ့ပတ်သက်ပြီးဦးမြတ်ထွန်းလင်းကအရင်အတိတ်ရဲရဲဆက်ဆက်ထိုးစစ်ဆင်ခံခဲ့ရတာရဲ့အဆက်သာဖြစ်တယ်လို့ဆက်ပြောပါတယ
်ကျွန်တော်ကတော့2009ကနေစဖြစ်တယ်လို့နားလည်ပါခင်ဗျ2009ခုနှစ်တုန်းကကျွန်တော်ကိုစွပ်စွဲတဲ့အမျိုးမျိုးနဲ့မရှိတဲ့အဖြစ်တွေကိုပုံချပြီးတော့ကျွန်တော်ကိုတိုက်ခဲ့ပါတယ
်ကိုကန့်ပြောခွင့်ရဦးမြတ်ထွန်းလင်းကပဲအခုလိုနှစ်ဖက်အပြန်လန်ဆွဆွဲနေမဲ့စာဒီပြဿနာကိုတိုက်ခိုက်ဖြေရှင်းတာထက်တွေးဆုံဖြေရှင်းတင်တယ်လို့ပြောခဲ့ပါတယ်ခင်ဗျာ